အမေရိကန်နိုင်ငံဟာရုရှားကျူးကျော်စစ်ကိုဆန့်ကျင်လာမှုယူကရိန်းကိုပံ့ပိုးထောက်ခံရမှာတညီတညွတ်တည်းရှိကြပြီးစစ်ပွဲကြာရှည်သမျှရပ်တည်သွားမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ
် I spoke from this chamber 1 year ago just days after Vladimir Putin unleashed his brutal attack against Ukraine
လွန်ခဲ့တဲ့တစ်နှစ်ကဒီလွတ်တော်မှာပဲကျွန်တော်ပြောခဲ့ပါတယ်ယူကရိန်းကိုရုရှားကျူးကျော်တဲ့ရက်ဆက်ကြမ်းကြုတ်တဲ့စစ်ပွဲဟာလူသက်တိုက်ခိုက်တာဖြစ်ပါတယ်ဒုတိယကမ္ဘာစစ်အတွင်းဥရောပကခံစားခဲ့ရတဲ့ဖြစ်စည်းမှုတွေနဲ့သိဆုံးမှုပုံရိပ်တွေပြန်ပေါ်လာစေပါတယ်။ပူတင်ရဲ့ကြီးကျယ်ဆရာစမ်းသပ်မှုဖြစ်တဲ့အမေရိကအတွက်စမ်းသပ်မှုဖြစ်တဲ့ကမ္ဘာအတွက်စမ်းသပ်မှုလည်းဖြစ်ပါတယ်လို့သမ္မတဘိုင်ဒန်ပြောသားခဲ့တာပါ။သမ္မတဘိုင်ဒန်ကသူ့အဆိုအရဟာ NATO နဲ့စီလုံးညီညွတ်နေပြီးရုရှားသမ္မတပူတင်ရဲ့ကြီးကျယ်မှုဆန့်ကျင်ကမ္ဘာလုံးဆိုင်ရာမဟာမိတ်အဖွဲ့ကိုတိဆောက်ခဲ့ပြီးခံခိုင်မာမာရပ်တည်ခဲ့တယ်လို့ပြောပါတယ်။အခုလိုအကောင်တဲ့စကလုံးတွေနဲ့ယူကရိန်းကိုထောက်ခံလိုက်တဲ့အပေါ်မှာလည်းသမ္မတဘိုင်ဒန်ကိုကျေးဇူးတင်ရှိကြောင်းယူကရိန်းသမ္မတဗလာဒီမာဇယ်လန်စကီးက Twitter မှာရေးသားခဲ့ပါတယ်ခင်ဗျာ။